ထိုင်းစစ်ဆိုရအနေနဲ့ဒီနေ့အတွင်းရွေးကောက်ပွဲကျင်းပပေးဖို့ဗန်ကောက်မြို့မှာလူ300လောက်ဒီကနေ့ဆန္ဒပြကြပါရယ်ရွေးကောက်ပွဲကျင်းပပေးမယ်လို့စစ်ဆိုရကအရင်ကအချင်းချင်းကတိတွေပေးခဲ့တယ်လို့အခုနောက်ဆုံးမှလည်းဒီနေ့နိုဝင်ဘာမှာကျင်းပပေးမယ်လို့ပြောထားပေမဲ့ထပ်မံရွှေ့ဆိုင်းတာကြောင့်ဗန်ကောက်မြို့ကတက္ကသိုလ်ကျောင်းဝင်းအတွင်ဆန္ဒပြခဲ့ကြတာပါ2014ခုနှစ်ကဒီမိုကရေစီအစိုးရစီကနေအာဏာသိမ်းခဲ့တဲ့ဝင်းကြီးချုပ်ပရယုတ်ချန်ဟိုချာဟာအကြောင်းမျိုးစုံပြပြီးတော့ရွေးကောက်ပွဲကျင်းပဖို့ရက်ကိုတဖြည်းဖြည်းရွှေ့ဆိုင်းလာခဲ့ပါတယ်။လူငယ်တွေနှစ်ကအမေရိကန်ပြည်ထောင်စုကိုသူအလဲသွားရောက်ပြီးတဲ့နောက်2018နိုဝင်ဘာမှာရွေးကောက်ပွဲကျင်းပပြီမယ်လို့ပြောပေမဲ့မကြသေးခင်ကဒီ2019ဖေဖော်ဝါရီမတိုင်ခင်မှာဒီရွေးကောက်ပွဲပြီးဆုံးမှာမဟုတ်ဘူးဆိုပြီးပရယုတ်ကပြောဆိုပြမှာတယ်။ဆရာနာသိန်းနာ၄နှစ်ပြည့်တော့မဲ့အချိန်မှာစစ်ဘုံကျုပ်တွေကနေအစိုးရဝင်ကြီးတွေဖြစ်လာတဲ့ထိုင်းစစ်အစိုးရကိုအခုရွေးကောက်ပွဲရှင်ဆိုင်တာနဲ့ပတ်သက်ပြီးတော့လူလူအကြာမကျေနပ်မှုတွေလည်းပိုးပြီးတော့ကြီးထွားလာပါတယ်။ဒီကနေ့ဆန္ဒပြပွဲကိုကျောင်းသားတွေကစီစဉ်ကျင်းပတာဖြစ်ပြီးလူအရေအတွက်တိတ်မများလာပေမဲ့လည်းနိုင်ငံကြီးရွေချက်နဲ့လူ၅ဦးထက်ပိုမဆုရဘူးဆိုတဲ့စစ်အစိုးရရဲ့အမိန့်ကိုရှာသာပါပါစိန်ခေါ်အန်တုလိုက်တာလည်းဖြစ်ပါတယ်။ဆန္ဒပြပွဲကိုလူညွန့်ရေးတွေကစောင့်ကြည့်နေခဲ့ပေမဲ့ဝင်ရောက်ဟန်တာနှောက်ရှက်တာမျိုးတော့မရှိခဲ့ပါဘူးခင်ဗျာ။